American အလို့တော်မှာအများအစုရထားတဲ့ Democrat အမတ်တွေကရုရှားရဲ့2016ခုနှစ် American သမ္မတရွေးကောက်ပွဲတွေဝင်ဆက်ဖက်ခဲ့မှုဆိုင်ရာအစိုးရခန်းစားအပြည့်အစုံနဲ့အရင်အင်ပြည်တော်အရာရှိဟောင်း5ဦးရဲ့ထွက်ဆိုထားချက်တွေကိုထုတ်ပြန်ပေးရေးတရားရေးကော်မတီဥက္ကဋ္ဌဆင့်ခေါ်စာပို့နိုင်ဖို့ဒီပတ်ထဲချိုးပန်းမှုရှိနေပါတယ်။တကယ်တော့ဒီအောက်လွတ်တော်ရဲ့တရားရေးဆိုင်ရာကော်မတီအနေနဲ့စာမျက်နှာ400ခန့်ပါတဲ့ဒီအစိုးရခန်းစားအပြည့်အစုံနဲ့သက်ဆိုင်ရာထောက်ထားတွေကိုအင်္ဂါနေ့နောက်ဆုံးထားထုတ်ပြန်ပေးဖို့တောင်းဆိုထားပြီးသားဖြစ်ပါတယ်။ဒါပေမဲ့ရှင်းနေကျဝီလျံဘာဘက်ကတော့ April လလေချာမှဒီအစိုးရစာထုတ်ပြန်ပေးနိုင်မယ်လို့ပြီးခဲ့တဲ့ဘက်ကပဲပြန်ပြောထားပါတယ်။နောက်ဆုံးသတ်မှတ်ထားတဲ့အခုအင်္ဂါနေ့မှာဒီအစိုးရစာထုတ်ပြန်ပေးဖို့အလားအလာမရှိချိန်မှာအောက်လွတ်တော်တရားရေးကော်မတီအနေနဲ့ဗိုလ်ဒူးနေ့ကျရင်ဒီဆင့်ခေါ်စာထုတ်ပြန်ရေးကော်မတီဥက္ကဋ္ဌဂျေရိုနယ်ဒလာကိုလိုအပ်သလိုလုပ်နိုင်ရေးလုပ်ပိုင်ခွင့်ပေးဖို့မဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။ဒီအစိုးရစာပြည့်စုံပြင်သမ္မတဒေါ်နယ်ထရန့်ရဲ့အနီးကပ်ခြံပေးတွေဖြစ်ခဲ့ကြတဲ့အင်ပီရာမဟာဗျူဟာပိုင်းဆိုင်ရာရှိ Steve Bannon ဆက်သွယ်ရေးညွှန်ကြားရေးမှူး Hope Hicks ပထမဆုံးအင်ပီရာရာရှိချုပ် Ryan Prepusi အင်ပီရာချန်ပီ Donald McCann နဲ့ McCann ရဲ့ယုံဖွဲ့မှု And Donaldson စုစုပေါင်း9ဦးတို့ရဲ့ထွက်ဆိုချက်တွေပါထုတ်ပြန်ပေးရေးဒီတရားရေးစင်ခေါ်စာထုတ်ဖို့ပြင်ဆင်နေကြပါတယ်သမ္မတ Trump အနေနဲ့ဒီအထူးစုံစမ်းရေးမှူးမူလာရဲ့22လကြာစုံစမ်းစစ်ဆေးမှုတွေအထမမြောက်အောင်ပိတ်ဆို့တားမြစ်ခဲ့ခြင်းရှိမရှိအတွက်ဒီရာရှိကြီး9ဦးဟာအဓိကမျက်မြင်သက်သေတွေဖြစ်ဖို့အလားအလာများနေပါတယ်ခင်ဗျာ